Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOE မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ25ရက်နေ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကသင်္ကီထိုက်ပါ
ကျမအေသနာကျော်ပါရှင်အမေရိကန်ပြည်ထောင်စုနဲ့ဥရောပအကောလိုနီဝါဒီအင်အားကြီးနိုင်ငံတွေဟာအီရန်ရဲ့နျူကလ িয়ার အရေးညှိနှိုင်းမှုတွေအတွင်းမှာအီရန်ကိုဒူးထောက်လာအောင်လုပ်ဖို့ကြိုးပမ်းချက်မအောင်မမြင်ဖြစ်သွားပြီလို့အီရန်ခေါင်းဆောင်ကြီးတူကပြောသွားပါတယ်။ဟောင်ကောင်မှာတော့ဒီမိုကရေစီရဲ့ဆန္ဒပြသူတွေရဲ့စခန်းနေရာတွေကိုတော့အာဏာပိုင်တွေကဒုတိယအကြိမ်ဖြစ်နေရှင်းလင်းနေပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုဒီညနေပြောပြပေးပါမယ်မသိင်ကြီး
။ကောင်းပါပြီရှင်။သတင်းတွေပြီးမှာတော့မြန်မာဆိုရနဲ့ကချင်လက်နက်ကန်တို့ကြားစည်ရေးတင်းမာမှုမြင့်လာတဲ့အခြေအနေကိုအရင်ဆုံးတင်ပြပေးဖို့ရှိပါတယ်
။ဆက်တဲ့ရညနေပိုင်းမှာဒီမနေ့လေးဒီမှာဒီအင်ဂျီတုံးစေပရုံးရှင်ရှိတဲ့ဘွန်ဘွန်ပေါင်း
ကျန်ဦးရဲ့ဒုက္ခသည်ရေရာကော်မတီတာဝန်ခံဦးတွဲပြည်စာပြောပြခဲ့တာပါ။မကြာခင်မှာတင်ပြပေးပါမယ်ရှင်။ဒီနောက်မှာတော့ဒီကနေ့ကြာရောက်တဲ့အမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့အထိမ်းအမှတ်အဖြစ်နဲ့အမျိုးသမီးတွေရဲ့ထုတ်ဖော်ပြောဆိုချက်တွေ။နောက်ဒီစွန့်အင်ရရှိရေးဆောင်ရွက်ချက်တွေကဒီတိုင်းရင်းသားဒေသတွေမှာထိခိုက်မှုတွေဖြစ်လာနိုင်သလားဆိုတာနဲ့အတူထိတ်တန့်ရောက်သတင်းဆောင်မတွေကိုဒီညနေခင်မှာနားဆင်ကြားရဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်အေးတန်နာကျော်နဲ့ကုညံဝင်းအောင်တို့ကကြေညာပေးကြပါဦး။
အမေရိကန်ပြည်ထောင်စုနဲ့ဥရောပကိုလိုနီဝါဒီအင်အားကြီးနိုင်ငံတွေဟာအီရန်ရဲ့နျူကလ িয়ার ရေးညှိနှိုင်းမှုတွေအတွင်းမှာအီရန်ကိုဒုထောက်လာအောင်လုပ်တဲ့ကြိုးပမ်းချက်တွေမအောင်မမြင်ဖြစ်သွားပြီလို့အီရန်ခေါင်းဆောင်ကြီးအာယာတိုလာအာလီဟာမနီအီကပြောလိုက်ပါတယ်။အီရန်ရဲ့နျူကလ িয়ার ရေးဆွေးနွေးပွဲတွေကိုနောက်နှစ်လည်းအထည်ဆက်ပြီးတော့လှုပ်သွားဖို့အတွက်အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေသဘောတူလိုက်ပြီးတဲ့နောက်မှာအခုလိုမျိုးသူ့ရဲ့အင်တာနက်ဝက်ဘ်ဆိုက်မှာဒီကနေ့တင်ထားတဲ့အမှတ်ချက်ကမစ္စတာဟာမနီအီရဲ့ပထမဦးဆုံးချလိုက်တဲ့အမှတ်ချက်ဖြစ်ပါတယ်။အီရန်နိုင်ငံရဲ့စီးပွားရေးကိုထိခိုက်စေတဲ့အရေးယူပိတ်ဆို့မှုတွေကိုဖြေလျှော့ပေးဖို့အတွက်အီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်တာပါဆိုတာသေချာစေမယ့်သဘောတူညီချက်တစ်ရက်နှစ်ဖက်ကြားမှာနှိမ့်နိုင်ခဲ့တာမအောင်မြင်လို့အခုလိုမျိုးရပ်တိုးရတာဖြစ်ပါတယ်။ American, Britain, တရုတ်ပြင်သစ် Russia နဲ့ Germany နိုင်ငံတို့ပါဝင်တဲ့ P5+1 အဖွဲ့နဲ့အီရန်တို့ဟာကာလအရှည်ကြာနှိမ့်နိုင်လာခဲ့တဲ့ဒီကိစ္စမှာအရင်တုန်းကထက်ပိုပြီးတော့နှီးစပ်လာပြီလို့ပြောပါတယ်။ဖြေရှင်းလို့မရသေးတဲ့အခက်အခဲဆုံးကိစ္စရတချို့ဆိုတာတွေမှာတိုးတက်မှုရှိတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောပါတယ်ရှင်
။လူမဲလူငယ်တူအူကိုတနက်နေ့ပြစ်တက်ခဲ့တဲ့လူပြူရဲအရာရှိကိုစွဲချက်မတင်ဘူးလို့မစ္စိုရီပြည်နယ်စုံစမ်းစစ်ဆေးရေးဂျူရီအဖွဲ့ကဆုံးဖြတ်လိုက်ပါတယ်။ဒီလူသေဆုံးမှုကြောင့်အကြမ်းဖက်ဆန္ဒပြမှုတွေဖျက်ဆီးလူရဲမှုတွေပေါ်ပေါက်ခဲ့တာပါ။လူပြူရဲအရာရှိဒရန်ဝီလ်ဆန်ပေါ်တရားဆွဲဆိုနိုင်လောက်တဲ့ဖြစ်နိုင်ကြီးဘာအချက်လက်မှမတွေ့ရဘူးလို့ဂျူရီအဖွဲ့ကပြောကြောင်းစိန့်လူးဝစ်မြို့နယ်အစိုးရရှိနေတွေကပြောပါတယ်ဒီကြေညာချက်ထွက်ပေါ်လာပြီးမိနစ်ပိုင်းအကြာမှာဆန္ဒပြပွဲတွေထပ်ဖြစ်ခဲ့ပါတယ်ဆန္ဒပြသူတွေဟာရဲတွေကိုကြောက်တုံးနေနဲ့ပစ်ပေါက်တာမျိုးမြို့နယ်တွင်းကဆိုင်တွေကိုဖျက်ဆီးလူရက်တာတွေဖြစ်တာကြောင့်ရဲတွေကမျက်ရည်ယိုပုံးနေနဲ့ပစ်ခတ်တုတ်ပြန်ခဲ့ပါတယ်ဆန္ဒပြပွဲအတွင်းအဆောက်အုံဆနှလုံးမီးရှို့ခံခဲ့ရတယ်လို့စိန့်လူးဝစ်မျိုးနယ်ရဲမှုကပြောပါတယ်ဒါပေမဲ့ရဲဘက်ကပစ်ခတ်ထိန်းသိမ်းတာမျိုးမရှိဘူးလို့သူကဆိုပေမဲ့တနတ်တန်အချက်150လောက်ကြားရတယ်လို့ဆိုပါတယ်ထိခိုက်ဒဏ်ရာရတာမရှိပေမဲ့လူ29ဦးကိုဖမ်းဆီးထားတယ်လို့ဆိုပါတယ်ဒီအဖြစ်ပြက်နဲ့ဆက်ဆက်ပြီးနယူးယောက်မြို့မှာလည်းဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ
်အမေရိကန်ကာကွယ်ရေးဝန်ကြီးချက်ဟေဂယ်ဟာနှစ်နှစ်နီးပါးတာဝန်ထမ်းဆောင်ပြီးတဲ့နောက်တနင်္လာနေ့မှာပဲရာထူးကနေနှုတ်ထွက်သွားပြီဖြစ်ပါတယ်အီဘိုလာရောဂါတိုက်ဖျက်ရေးအပါအဝင် IS Islamic စစ်သေးကြွတွေရဲ့ချင်းချောက်မှုတွေပေါ်မှာအမေရိကန်အစိုးရရဲ့တုံ့ပြန်ဆောင်ရွက်မှုတွေနဲ့ဝင်းဂျီဟေဂယ်ဟာအမြဲပဲအာကိုခဲ့ရသူတူဖြစ်တယ်လို့လည်းမစ္စတာဟေဂယ်နဲ့ဒုသမ္မတဂျိုးဘိုင်ဒန်တို့ကိုဘေးမှာထားပြီးတော့သမ္မတအိုဘားမားကအင်ပြူတော်သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒါ့အပြင်ဝင်းဂျီဟေဂယ်ဟာအမေရိကန်ရဲ့အမျိုးသားလုံခြုံရေးနဲ့စစ်မှုရန်တွေအတွက်ဆယ်စုနှစ်ပေါင်းများစွာစွမ်းစမ်းတမန်ဆောင်ရွက်လာခဲ့သူဖြစ်တယ်လို့လည်းဆိုပါတယ်။သူနေရာကိုအစားထိုးခန့်အပ်မဲ့သူမတွေ့မချင်းဝင်းကြီးဟေဂယ်ကပဲလက်ရှိတာဝန်တွေကိုဆက်ပြီးတော့ထမ်းဆောင်နေဦးမှာဖြစ်ပါတယ်။နောက်ဆုံးထွက်လာတဲ့သတင်းတွေအရလက်ထောက်ကာကွယ်ရေးဝင်ကြီးဟောင်းမစ်ရှယ်ဖလော်နွိုင်းကမစ္စတာဟေဂယ်ရဲ့နေရာမှာအရနိုင်ဆုံးသူဖြစ်တယ်လို့အမေရိကန်အစိုးရအတိုင်းဝိုင်းကပြောနေပါတယ်။တခြားဖြစ်နိုင်ခြေရှိတဲ့သူတွေထဲမှာတော့ဒုကာကွယ်ရေးဝင်ကြီးဟောင်းအက်ရှ်တန်ဂါဒနာနဲ့ လက်ရှိဒုကာဝေးရေးဝန်ကြီး Robert Walk တို့လည်းပါဝင်ပါတယ်ရှင်
အကျဉ်းပြလက်စားမှုတွေအတွက်ပေါ်တူဂီဝန်ကြီးချုပ်ဟောင်းဂျိုးဆက်ဆော့ခရစ်ကိုတရားသူကြီးတဦးကတရားစွဲဆိုလိုက်ပြီးတရားရုံးမှာအမှုလာရောက်ရင်မဆိုင်ဘူးဆိုရင်ဖမ်းဆီးဖို့အမိန့်ထွန်းခဲ့ပါတယ်။မစ္စတာဆော့ခရစ်လုတ်ခဲ့တဲ့အခွန်ရှောင်တေးမှုငွေမဲခွာချမှုတွေအတွက်အထောက်အထားအခိုင်အမာရှိတယ်လို့တရားသူကြီးကယ်ရော့စ်အလက်ဇန်ဒရာကတင်းနှလာနေမှာပြောပါတယ်။ဒီအမှုအတွက်အစိုးရရှိနေတွေကဆက်လက်စုံစမ်းမှုတွေလုပ်သွားမယ်လို့သိရပါတယ်။အသက်58နှစ်အရွယ်ပေါ်တူဂီဝန်ကြီးချုပ်ဟောင်းမစ္စတာဆော့ခရစ်ကိုပြင်သစ်ကအပြန်လစ်စဘွန်လေဆိပ်မှာရဲတွေကဖမ်းဆီးလိုက်ပါတယ်။အခုလောက်ရအတွက်အသေးစိတ်ကိုအာနာဘိုင်ဒီဘက်ကပြောဆိုခြင်းမရှိသေးပါဘူး။မစ္စတာဆော့ခရစ်ဟာ2002ခုနှစ်တုန်းကသူဝန်ကြီးဘဝမှာအာနာအလွဲသုံးသလုပ်ပြီးဈေးဝယ်စင်တာကြီးတစ်ခုဆောက်လုပ်ခွင့်ပြုခဲ့သူဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းဟာသူရာထူးကနှုတ်ထွက်ပြီး2017ခုနှစ်ကလေးကပြင်သစ်မှာနေထိုင်နေသူဖြစ်ပါတယ်။
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ရေးအမေရိကန်ကနေပြီးတော့ဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ဟောင်ကောင်မှာဒီမိုကရေစီရေးဆန္ဒပြသူတွေနှစ်လနီးပါးစခန်းချနေရာယူထားခဲ့တဲ့ဆန္ဒပြနေရာတစ်ခုကလမ်းတွေပေါ်မှာချထားတဲ့အတားအဆီးတွေကိုအာဏာပိုင်တွေရှင်းပစ်လိုက်ပါတယ်။မွန်ခော့ခရိုင်အဂလီလမ်းပေါ်ကအတားအဆီးတွေကိုရဲတပ်ဖွဲ့ဝင်အများပြားရဲ့အကူအညီနဲ့တရားရုံးဝင်တွေကဒီနေ့မနေ့အစောပိုင်းမှာရှင်းလင်းလိုက်ကြတာပါ။အစောပိုင်းတုန်းကတော့ဆန္ဒပြသူတွေကဘာမှမခုခံမဲနဲ့အနားမှာရက်ပြီးတော့ရဲတွေကိုအော်ဟစ်နေကြတာပါဒါမဲ့နောက်ပိုင်းမှာတော့တချို့ရဲတွေကိုဓာတ်ဆီလို့လူတော်တော်များများဖမ်းခံခဲ့ရပါတယ်ဆန္ဒပြသူတူဖြစ်တဲ့အသက်88နှစ်အရွယ်အင်ဘွန်ဒက်ကတော့သူဖမ်းခံရမှာမကြောက်ဘူးလို့ပြောပါတယ်အခုလိုမျိုးတရားရုံးအမိန့်နဲ့တပိတ်စခန်းတွေကိုရှင်းလင်းတာဟာသတင်းဘက်တွေတော်တော်များများအတွက်မှာဒုတိယအကြိမ်လှုပ်ဆောင်တာပါမွန်ခော့တပိတ်စခန်းကနေသန်လန်းနာကအပိုင်းကိုဗုဒ္ဓဦးနေမှာရှင်းလင်းမှုတာဝန်ရှိသူတွေစီစဉ်နေတယ်လို့ဟောင်ကောင်ကသတင်းတွေမှာဖော်ပြနေတာကြားပါတယ်အခုတလောမှာကဆန္ဒပြပွဲတွေရဲ့အတိုင်းအတာကသေသွားပြီးတော့ Occupy Movement ဆိုတဲ့လှုပ်ရှားမှုကိုပြန်ပြီးတော့အားဖြည့်ဖို့ဆန္ဒပြပွဲစီစဉ်သူတွေစူးစမ်းနေကြပါတယ်ရှင
်ညကိုရီးယားနိုင်ငံရဲ့လူအခွင့်အရေးချိုးဖောက်မှုတွေပေါ်ပြစ်တင်ဝေဖန်ထားတဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့မြောက်ကိုရီးယားနိုင်ငံမြို့တော်ပျုံယမ်းမှာဒီကနေ့လူလူချီတက်ဆန္ဒပြပွဲလုပ်ခဲ့ပါတယ်။ထောင်ပေါင်းများစွာသောဆန္ဒပြသူတွေဟာကင်မီဆွမ်းရင်မြန်မာအလံဒီကန်မြောက်ချီတက်ကသူတို့ခေါင်းဆောင်တွေကိုချီးမွမ်းဂုဏ်ပြုရင်းကုလသမဂ္ဂကိုပြစ်တင်ရှုတ်ချခဲ့ကြတာပါ။ဒီဆန္ဒပြပွဲတွေကိုအစိုးရကဥဆောင်လုပ်တာဖြစ်ပြီးအစိုးရသဘောထားကိုထင်ဟပ်စေဖို့ဖြစ်ပါတယ်။မြောက်ကိုရီးယားကိစ္စကို ICC လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်တရားရုံးမှာစစ်ဆေးသင့်တယ်ဆိုပြီးကုလသမဂ္ဂလူညုံရေးကောင်စီကိုတိုက်တွန်းထားတဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်နေတာဖြစ်ပါတယ်။ဒါဟာတက်ဦးဆံပိုင်းလိုအုပ်ချုပ်နေတဲ့ခင်ဂျုံအုံးကိုအဓိကပြစ်မှတ်ထားနေတာလည်းဖြစ်ပါတယ်။ဥပဒေတစ်ခုလိုမဖြစ်မနေလိုက်နာစရာမလိုတဲ့ဆုံးဖြတ်ချက်မျိုးကိုကုလသမဂ္ဂအထွေထွေညီလာခံမတိုင်ခင်သတင်းပတ်အနည်းငယ်လိုမှမြောက်ကိုရီးယားပေါ်ချမှတ်ခဲ့တာပါ။ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ဟာသူ့နိုင်ငံကနေဗက်ပြောင်းခိုလုံသွားသူတွေနဲ့အမေရိကန်ပြည်ထောင်စုကိုမီလန်ပြည်တော်စုရဲ့ဆွဆွဲချက်တွေပေါ်မှာအခြေခံထားခြင်းသာဖြစ်ပြီးမြောက်ကိုရီးယားအစိုးရကိုဖြုတ်ချဖို့ကြံတဲ့နိုင်ငံတွေကဝိုင်းဝန်းကြိုးပမ်းနေတာဖြစ်တယ်လို့မြောက်ကိုရီးယားဘက်ကဆွဆွဲလိုက်ပါတယ်
။တောင်တရုတ်ပင်လယ်ထဲမှာသူပိုင်ကိုပိုင်အငင်းပွားနေတဲ့ကျွန်းစုတွေနာပင်လယ်လိပ်တွေဖမ်းဆီးလို့ဖိလစ်ပိုင်တရားရုံးကဒဏ်ရိုက်လိုက်တဲ့ကိစ္စဟာသူ့နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုမှုကိုထိပါတာဖြစ်တယ်လို့တရုတ်ကပြောပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့မိုင်းနှရအကွာအဝေးအတွင်းသူတဦးရေးပိုင်စီးပွားရေးဇုန်တွေက Half Moon ကျွန်းစုနာမှာတရုတ်ရေလုတ်သားတွေကိုမေလမှာဖိလစ်ပိုင်ရဲကဖမ်းလိုက်တာပါ။ဖိလစ်ပိုင်တရားရုံးကအဲ့ဒီတရုတ်နိုင်ငံကရေလုတ်သားတွေကိုတင်းလာနေမှာကြေရောက်ကိုဒေါ်လာ3000ကျော်ဒဏ်ရိုက်လိုက်ပါတယ်။ဖိလစ်ပိုင်အစိုးရအနေနဲ့အဲ့ဒီသူတွေနဲ့တင်မောကိုပြန်ပြီးလွှတ်ပေးဖို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူဟွာချူရင်ကနေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲမှာတိုက်တွန်းသွားပါတယ်။သူတို့အဲ့ဒီတရက်ခွင်ကိုရောငါးဖမ်းသမားတွေကိုပါသူတို့ရဲ့ပိုင်နယ်ထဲကနေပြီးဖမ်းဆီးခေါ်ဆောင်သွားတာကိုအသိအမှတ်မပြုဘူးလို့လည်းတရုတ်အစိုးရကပြောပါတယ်ရှင်
။ဗီယက်နမ်နိုင်ငံကအစိမ့်မြင့်စင်တမောနစီဟာဖိလစ်ပိုင်နိုင်ငံစစ်ကမ်းကိုပထမဆုံးအကြိမ်ပြေဆက်ရောက်လာပြီးတောင်တရုတ်ပင်လယ်ပြင်ရေပိုင်နဲ့အငင်းပွားနေချိန်မှာဗီယက်နမ်ရဲ့ဒီလုပ်ရက်ကတရုတ်နိုင်ငံကိုစိန်ခေါ်တဲ့လုပ်ရက်မဟုတ်ဘူးလို့ဗီယက်နမ်အာဏာပိုင်တွေကပြောပါတယ်ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာပင်လယ်ကွင်းမှာစိုက်ထားတဲ့ရုရှားလုပ်ဒုံးကျည်ပြည်သင်းမောကို၃ရက်ကြာလေပတ်ကြည့်ရှုကြဖို့ဗီယက်နမ်အာဏာပိုင်တွေကနိုင်ငံတကာကိုဖိတ်ခေါ်ကြည့်ရှုစေပါတယ
်
အင်္ဂါနေ့ညနေခင်းအတွက်ထိတ်တန့်ရောက်တဲ့နေ့ကိုမတ်အေးတန်နာကျော်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာပါရှင်။ခုကတော့ထိတ်တန့်ရောက်မြန်မာဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးတင်ပြပေးပါမယ်။နောက်ပိုင်းမှာတော့နိုင်ငံတကာသတင်းတပုတ်ကိုကြားစားရဖို့ရှိပါတယ်ရှင်။အစိုးရတပ်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကြားစီးရဲတင်းမာမှုတွေပြန်လည်မြင့်တက်လာနေပြီးလက်နက်ကြီးကြီးတွေလူနေရွာအနီးမှာချက်ရောက်တာကြောင့်ကြေးရွာနှစ်ရွာကိုပြောင်းရွှေ့ဖို့ KIO ကပြောဆိုထားပါတယ်။ကုလသမဂ္ဂဘက်ကတော့စီရေးအရှင်ပြန်လည်မြင့်တက်လာတဲ့အတွက်အစိုးရရဲ့အကြောင်းနဲ့အရက်သားတွေကိုကာကွယ်ဖို့အတွက်တောင်းဆိုထားပါတယ်။ကချင်ပြည်နယ်တွင်းကနောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့တင်းနန်းသား23ဦးသေဆုံးခဲ့ရတဲ့ဘိုလုံးတင်းနန်းကြောင့်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်အစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြားမှပြစ်ခတ်တိုက်ခိုက်တာတွေဆက်လက်ဖြစ်ပွားနေခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းပြစ်ခတ်တိုက်ခိုက်မှုမှာမုံမောင်းမြို့နယ်မိုင်ကြရန်အနီးအင်ခေါင်ပါဒုက္ခသည်စခန်းအနီးရှိရွာနှစ်ရွာအနားမှာလက်နက်ကြီးကြီးကြားရောက်ခဲ့တာကြောင့်ပြောင်းရွှေ့ဖို့ပြောဆိုထားကြောင်း KIO ရဲ့ဒုက္ခသည်ရေးရာကော်မတီတာဝန်ခံဦးတွဲပိစာကပြောပါတယ်
ဆက်နေရရနေလားနာယီအမနေ့လေးစေကြမဒီတင်းချေတုံးစေပရုံးကျင်ချိကအပေါ်ကပေါင်းရွာလေမှာအလနဲ့ကြီးချေစံတလုံးနောက်ရွာဘေးမှာပေါ့ရွာဘေးမှာစလုံးကျတော့အနောက်နဲ့သွားကြည့်တော့ဒီရွာဘေးမှာကျတဲ့ဟာကိုဟောနွားသကောင်ရှိသွားတယ်ဆုံးသွားတယ်လူတော့ဘာမှအမဖြစ်ဘူးဒါမှမဟုတ်ဒီလိုရွာမှာကျလာတယ်ဆိုတော့အကျိုးရင်ရတာပေါ့အမိုက်ချူရွာဆိုတော့ဒီအောက်မှာဖြစ်တယ်အဲဒါကြောင့်ဒီရွာတွေကပြောင်းမအလုံးစုံမို့ရှိနေတယ်လို့ပြောလို့ပြောထားပါတယ်
ပြောင်းရွှေ့ဖို့ကတော့အတင်းအကျပ်စီခိုင်းတာမဟုတ်ပဲလောလောဆယ်မှာအခြေအနေကိုပြန်လည်သုံးသပ်နေစေဖြစ်တယ်လို့လည်းပြောပါတယ်ဒီလ23ရက်နေ့ကလည်း KIO ဌာနချုပ်လိုင်စာအနီးကိုလက်နက်ကြီးကြီးနဲ့ပစ်ခတ်တာတွေရှိခဲ့တယ်လို့ဦးတွဲပီစာကပြောပါတယ
်လိုင်စာဘက်မှာဆိုတော့23ရက်မနေ့ပေါ့၄နာရီကျော်၄နာရီ15မိနစ်မိနစ်20မှာဟောနေရာကပေါ့လေနေနေကြတယ်လက်နက်ကြီးနဲ့တော့တော်လူနေတဲ့ယွာနေမှာကြာတာမသိပါဘူးနေနေတော့မှာတဲ့ဖြစ်ဖြစ်ဆိုတော့ကျွန်တော်ဒီကြည့်ဆက်တဲ့ဘာမှတော့ရပ်ရမ်းဖြစ်အောင်ဒါမှဆိုတော့ဆိုရင်ရတာပေါ့ဒီပတ်ဝန်းကျင်မှာကြာလာတယ်ဆိုတော့
ဒီပြစ်ခတ်မှုဟာလူဦးရေ 8,000 လောက်နေထိုင်တဲ့ဂျေရန်ဒုက္ခသည်စခန်းတရှိယာဒေသဘက်မှာကြောက်တာဖြစ်ကြောင်းသတင်းထွက်ပေါ်နေပေမဲ့တခြားအတည်ပြုချက်တော့မရသေးပါဘူးဒီလိုပြစ်ခတ်တိုက်ခိုက်တာနဲ့ပတ်သက်ပြီးအစိုးရဘက်ကသတင်းထုတ်ပြန်ရမှာ22ရက်နေ့ကမုံမောင်းမြို့နယ်နဲ့23ရက်နေ့ကဒေါ်ဖုံးရံမြို့နယ်ခွဲအတွင်းနယ်မြေလုံခြုံရေးဆောင်ရွက်နေတဲ့တပ်မတော်စခန်းတွေကို KIA ကလက်နက်ကြီးနဲ့လိုင်အောင်နှောက်ယှက်ပြစ်ခတ်တာကြောင့်ပြန်လည်ပြစ်ခတ်တာဖြစ်ကြောင်းဖော်ပြပါတယ်အခုလိုကချင်ပြည်နယ်အတွင်းပြစ်ခတ်တိုက်ခိုက်တာတွေရှိနေပြီးစီးရေးအရှိန်ပြန်လည်မြင့်တက်လာနေတဲ့အပေါ်စိုးရိမ်မကင်းဖြစ်ရကြောင်းကုလသမဂ္ဂကတင်းနှင်လာနေကသတင်းထုတ်ပြန်ပါတယ်။တစ်ချိန်တည်းမှာပဲနှစ်ဖက်တပ်တွေကိုအရက်သားတွေရဲ့လုံခြုံရေးကိုကာကွယ်ဖို့နဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာအခွင့်အရေးတွေကိုလေးစားလိုက်တာဖို့လည်းတောင်းဆိုထားပါတယ်။ကချင်ပြည်နယ်အတွင်းပြစ်ခတ်တိုက်ခိုက်တာတွေရှိနေတာကြောင့်ကုလသမဂ္ဂကလိုင်စာဒေသမှာရှိတဲ့ဒုက္ခသည်စခန်းတွေကိုပေးပို့မဲ့ရိတ်ခါနဲ့ထောက်ပံ့ရေးပစ္စည်းတွေဟာကြန့်ကြပွဲရှိနေပါတယ်။ကုလသမဂ္ဂအကူအညီရေးအဖွဲ့အစည်းတွေကကယ်ဆယ်ရေးပစ္စည်းတွေကိုဒီဇင်ဘာလ3ရက်နေ့မှာပို့ဆောင်ဖို့ပြင်ဆင်ထားတာလည်းဖြစ်ပါတယ်။KIA နဲ့အစိုးရတပ်အကြားတကြောပြန်ပြန်လည်ဖြစ်ပွားခဲ့တဲ့စစ်ပွဲကာလ3နှစ်ကျော်အတွင်းမှာဒေသခံပြည်သူ3000ကျော်ဟာကချင်ပြည်နယ်ကမြို့ကြီးတွေနဲ့တရုတ်မြန်မာနယ်စပ်က KIA ထိန်းချုပ်ရာဒေသရှိဒုက္ခသည်စခန်းတွေမှာခိုးလုံနေကြရတာလည်းဖြစ်ပါတယ်
။ကုမိုးစော်ပါရှင်။အခုပြောပြပေးမှာကတော့ဒီအမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအဆုံးသတ်ရေးဘာတွေများလှုံ့ဆော်ကြမလဲဆိုတာပါ။မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့အစိုးရတပ်ကြားတကြောပြန်တိုက်ပွဲတွေနဲ့စစ်ရေးတင်းမာမှုတွေအရှိန်ပြန့်မြင့်လာတဲ့အတွက်ဒေသခံတိုင်းရင်းသားပြည်သူလူထုအထူးသဖြင့်အမျိုးသမီးနဲ့ကလေးတွေရဲ့လုံခြုံရေးဟာစိုးရိမ်စရာဖြစ်လာနေတယ်လို့အမျိုးသမီးများအဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်။အမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနဲ့အထိမ်းအမှအဖြစ်နဲ့မျှော်လင့်ချက်ရှိရင်ထုတ်ဖော်ပြောကြားဝန်ကြမှာပါဆိုတဲ့အစီရင်ခံစာကိုလည်း WLB ကထုတ်ပြန်ချိန်မှာပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းကတိုင်းရင်းသားအမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုအဆုံးသတ်နိုင်ရေးတာဝန်ရှိသူတွေအနေနဲ့ဘယ်လိုကင်တွယ်ဖြေရှင်းသင့်တယ်လဲဆိုတာကိုအမျိုးသမီးလှုပ်ရှားသူတွေနဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေရဲ့သုံးသပ်ချက်တွေကိုမတ်စုမွန်ကစူးစီးတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါ
ဒီကနေ့နိုဝင်ဘာလ25ရက်နေ့ဟာနိုင်ငံတကာအမျိုးသမီးများအကြမ်းဖက်မှုပပျောက်ရေးနေ့ဖြစ်ပါတယ်အမျိုးသမီးနဲ့မိန်းကလေးတွေအပေါ်အကြမ်းဖက်မှုပပျောက်ရေးနဲ့ဒီလိုအကြမ်းဖက်မှုတွေမဖြစ်ပေါ်လာအောင်ဟန်တားရေးလှုပ်ဆောင်မှုလူတိုင်းမှာတာဝန်ရှိတယ်ဆိုတာကိုကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကင်မွန်က2014ခုနှစ်နိုင်ငံတကာမျိုးသမီးများအကြမ်းဖက်မှုပပျောက်ရေးနေ့အထိမ်းအမှတ်အမှာစကားမှာတိုက်တွန်းပြောဆိုသွားခဲ့ပါတယ
် Violence against women and girls directly affects individuals it also harms our common humanity that is why I launched my unite
အမျိုးသမီးတွေနဲ့မိန်းကလေးတွေပေါ်အကြမ်းဖက်မှုဟာကာယကံရှင်တွေကိုဓာတ်ရိုက်ထိခိုက်နစ်နာစေဦးမကလူသားတရားလုံးကိုလည်းထိခိုက်စေပါတယ်အဲဒါကြောင့်အမျိုးသမီးများပေါ်အကြမ်းဖက်မှုအဆုံးသတ်ရေးလှုပ်ရှားမှုကိုကျွန်တော်2008ခုနှစ်ကတည်းကစတင်ခဲ့တာပါဒီအကြမ်းဖက်မှုပပျောက်ရေးလှုပ်ရှားမှုမှာဥဆောင်ပါဝင်ခဲ့ကြသူတွေကိုကျွန်တော်ဂုဏ်ပြုပါတယ်ကမ္ဘာတစ်ဝန်းမှာအမျိုးသမီးတွေပေါ်အကြမ်းဖက်မှုကိုစတင်ကြပါလူခွင့်ရေးကိုထောက်ခံကြဖို့ကျွန်တော်တိုက်တွန်းလိုပါတယ
်အခုလက်ရှိပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာနိုင်ငံတွင်းမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရတပ်ကြားစစ်ရေးပဋိပက္ခတွေတင်းမာနေစေအချိန်မှာတိုင်းရင်းသားမျိုးသမီးတွေပေါ်မှာလိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေရှိနေစေဖြစ်ပြီးတော့ကျူးလွန်ခံရတဲ့အမျိုးသမီးတွေအတွက်တရားမျှတတဲ့စီရင်မှုမရှိဘူးဖြစ်နေတယ်လို့အမျိုးသမီးများအဖွဲ့ချုပ် WMB ကပြောဆိုလိုက်ပါတယ်ထိခိုက်နစ်နာခဲ့ရတဲ့အမျိုးသမီးတွေအတွက်မှန်ကန်မျှတတဲ့တရားရေးစီရင်မှုရစေဖို့ကမျော်လင့်ချက်ရှိရင်ထုတ်ဖော်ပြောကြားဝင်ကြမှာပဲဆိုတော့အစီရင်ခံစာထုတ်ပြန်ပြီးတော့ပြောဆိုရတာဖြစ်တယ်လို့ WMB ရဲ့တွဲဘက်အတွင်းမှူးနှစ်မတ်ဂျူလီယာက VOA ကိုပြောပါတယ်
တို့ရစစ်တပ်ကနေအမျိုးသမီးတွေပေါ်မှာလိမ်ပိုက်ဆိုင်ရာအတမပြုကျင့်တဲ့ဟာတွေကိုမရက်တန်သေးဘူးဆိုတဲ့အတွက်ကြောင့်ကျမတို့ကချက်မှန်တဲ့မြင်ကောင်းချိုးပြရချင်းဖြစ်တယ်ပေါ့နော်အမျိုးသမီးတွေအတွက်တရားမျှတမှုရရှိဖို့ဆက်ပြီးမှဒီအခက်အခဲရှိတဲ့အများကြီးကျင့်နေသေးတယ်လို့ကျမတို့ဖော်ပြထားတယ်နောက်တစ်ခုကကျတော့အခုစိုက်ပွဲတွေကအချိန်မရက်နေသေးတဲ့ဥစ္စာဘာကြောင့်အဲ့ပေါ်ဖြစ်တယ်ဆိုတော့ဟာလေကျမတို့ကဟိုမီမောက်ထိုးပြထားတာပေါ့အဓိကဒီပွဲတွေတိုက်ပွဲတွေဖြစ်လာပြီဆိုလို့ရှိရင်တော့အမျိုးသမီးတွေကပို့ပြီးမှတစားခံအနေနဲ့ဒီအဓိကတော့လိမ်ပိုင်းဆိုင်ရာမှာကျွလွန်ခံရေးဖြစ်ရတာညာရှိရယ်လေတနေရာထဲမှာပဲဖြစ်တာမဟုတ်ပေါ့နော်မြန်မာနိုင်ငံတနိုင်ငံလုံးအနေနဲ့ဖြစ်တယ်ဆိုတော့ဟာကျမတို့ကမီမောက်ထိုးပြထားတာဖြစ်ပါတယ်ရှင
်နောက်ပြီးတော့မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးအုပ်ချုပ်ရေးစတဲ့အခန်းကဏ္ဍတွေမှာလည်းအမျိုးသမီးတွေရဲ့ပါဝင်ခွင့်မရဘဲနဲ့အမျိုးသမီးတွေပေါ်မှာကာကွယ်ဆောင်ရှောက်မှုဥပဒေပြဋ္ဌာန်းနိုင်မှုလွှတ်တော်တွေမှာဆွေးနွေးတင်ပြမှုကလည်းအားနည်းနေတယ်လို့ကချင်မျိုးသမီးအဖွဲ့ရဲ့တာဝန်ခံလည်းဖြစ်တဲ့မတ်ဂျူလီယာကဝေဖန်ထောက်ပြပါတယ
်ဒီအမျိုးသမီးတွေရဲ့ဘဝတွေလုံခြုံမှုအတွက်ကဥပဒေတွေနဲ့အရေးကြီးတယ်လို့ policy တွေနဲ့အရင်အရေးကြီးတဲ့အတွက်ကြောင့်အခြေခံအကျဆုံးကလွှတ်တော်ဖြစ်တယ်လွှတ်တော်မှာအမျိုးသမီးတွေရဲ့ပါဝင်မှုနှုန်းအနည်းဆုံး30%ခန့်နှုန်းရှိမှသာလဲဒီအမျိုးသမီးတွေအတွက်လက်ရှိမှာလိုအပ်နေတဲ့ new policy တွေဥပဒေတွေချမှတ်နိုင်မှာဖြစ်တယ်လို့ကျမတို့ကမိမောင်းထိုးပြထားတာဖြစ်ပါတယ်ရှင်
အဲ့ဒီပေါ်မှာအမျိုးသမီးလွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဒေါ်ဒွဲဘူးကအမျိုးသမီးအခွင့်အရေးတွေကာကွယ်ဆောင်ရှောက်နိုင်မှုနောက်ပြီးတော့ဖြစ်ပျက်နေတဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေအိမ်တွင်းအကြမ်းဖက်မှုတွေစတဲ့အမျိုးသမီးအခွင့်အရေးချိုးဖောက်ခံရမှုတွေကိုလွတ်တော်အနေနဲ့ဖော်ထုတ်တင်ပြနိုင်မှုကလွတ်တော်နဲ့အတူအများပြည်သူကပူးပေါင်းဆောင်ရွက်မှုကိုအရှိန်မြှင့်မှရမယ်လို့လည်းဆိုပါတယ
်ဒီကဏ္ဍတွေလွတ်တော်တွေကိုတိတိယောက်ရောက်နိုင်ဖို့ကကျွန်တော်တို့ပြည်သူတွေနဲ့ကျွန်တော်တို့လွတ်တော်ကိုလည်းချိတ်ဆက်မှုအားကောင်းဖို့လိုပါတယ်အခုကျွန်တော်တို့ကလွတ်တော်တွေရောက်နေတဲ့အပိုင်းမှာကျွန်တော်တို့ကတချို့ကဏ္ဍတွေမှာဆိုလို့ရှိရင်ဒီတိုက်ပွဲဖြစ်ပွားတဲ့နေရာရောက်သွားတဲ့လူမှုအဖွဲ့အစည်းတွေလည်းကျွန်တော်တို့လည်းလာချိတ်ဆက်တာမျိုးမရှိတဲ့အခါကျွန်တော်တို့ဂျာထဲမှာအခြေအစက်ပြောင်းနေတဲ့အတွက်ကျွန်တော်တို့သတင်းကြားပြီးနဲ့ဒီသတင်းဟာဘလို့တိကျတိကျမှုရှိမရှိစွာမသုံးသပ်နိုင်တဲ့အတွက်ကျွန်တော်တို့လွတ်တော်မတင်ပြနိုင်တဲ့အနေအထားမျိုးကြီးများရှိနေပါတယ်။ဒါကြောင့်ကျွန်တော်တို့ပေါင်းဆက်ဆောင်ရွက်မှုအကောက်မှုလိုပါတယ်ဆိုတာကျွန်မပြည်သူလူထုကိုချက်ပြချင်ပါတယ်ရှင့
်။အမျိုးသမီးတွေပေါ်မှာအကြမ်းဖက်မှုအမျိုးမျိုးရှိပါတယ်။လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကတော့အဆိုးဝါးဆုံးဖြစ်တယ်လို့ဆိုထားပါတယ်။ဒီလိုလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ပြိပခအတွင်လက်နက်ကင်အုပ်စုတွေရဲ့အကြမ်းဖက်မှုတွေကိုအမျိုးသမီးတွေကခံစားကြရပြီးတော့အထမပြုကျင့်မှုကိုစစ်လက်နက်တပ်ဖွဲ့အသုံးပြုတာကိုလည်းတွေ့ရတယ်လို့ကုလသမဂ္ဂကထောက်ပြထားပါတယ်ရှင်
။မဆုမွန်ပြောပြပေးခင်တာပါ။ဒီမြမစွမ်းအင်လိုအပ်ချက်ကိုအစိုးရကဖြည့်ဆည်းဖို့စ조사နေတာဟာအလုပ်ဖြစ်နိုင်မလားဆိုတာကိုကြည့်ကြရအောင်ပါရှင်။မကြသေးခင်နှစ်တွေအတွင်းအပြောင်းလဲတွေနဲ့အတူမြန်မာနိုင်ငံကိုရင်းနှီးမြှုပ်နှံသူတွေတပွဲပွဲဝင်ရောက်လာနေပေမဲ့စီးပွားရေးမှာအခေယာကျတဲ့စွမ်းအင်လိုအပ်ချက်ကတော့ကြီးကြီးမားမားရှိနေသေးပါ။အစိုးရကတော့2030ပြီးနှစ်နောက်ဆုံးထားပြီးလူတိုင်းလျှက်စင်ပြီးရနိုင်ဖို့ကတိပြုထားပေမဲ့စွမ်းအင်ရရှိရေးကြိုးပမ်းမှုတွေကြောင့်လူမှုဘဝတွေအထူးသဖြင့်တိုင်းရင်းသားဒေသတွေမှာထိခိုက်နစ်နာမှုတွေကြုံရမှာကိုလည်းစိုးရိမ်နေကြတာပါ။ဒီအကြောင်း AFP သတင်းဆောင်မကိုအခြေခံပြီးတော့ကိုအောင်လွင်ဦးကတင်ပြထားပါတယ်ရှင
်။ဆက်စုနှစ်တင်တဲ့ခြေပြီးထိကျန်ဖြစ်ခဲ့တဲ့မြန်မာနိုင်ငံမှာအခုခါစီးပွားရေးခွင့်လန်းတွေပေါ်ပေါက်လာနေတဲ့ဆိုရင်မဲ့စွမ်းအင်လိုအခြေခံလိုအပ်ချက်တွေကတော့ကြီးကြီးမားမားရှိနေစေဖြစ်ပါတယ်။မ မြန်မာနိုင်ငံရှိပိုင်းကယားပြည်နယ်ထဲမှာဆိုရင်လည်းတရွာလုံးမီလင်းမို့အမေရိကန်ဒေါ်လာ1000လောက်နဲ့ညီမျှတဲ့ငွေကြေးကိုဒေသခံတွေဝမ်းဝမ်းကြက်ခံမှုအာဏာပိုင်တွေကတောင်းခံခဲ့တာပါ။ဒါပေမဲ့လည်း10လလောက်ကြာလာတဲ့အထိမီးမရသေးပဲအာဏာပိုင်တွေကတော့နောက်ထပ်ငွေလိုနေသေးတယ်လို့သာပြောနေတာကြောင့်ဒေသခံတွေစိတ်ပျက်နေကြပါဗျ။ချက်လာ
တော့အဲ့ဒီမီးလေးတာများစားချက်ကလေးတွေစားချက်တော့အဲ့ဒါပိုကောင်းမယ်လို့ထင်တယ်ကျမကွန်ပျူတာတင်ရတဲ့လေဒီမှာကွန်ပျူတာတောင်းလို့မရဘူးခကြတော့အလေးကြီးရမရှိတော့
မြန်မာနိုင်ငံမှာလက်စစ်တရားနဲ့စွန့်နေကိုအကြီးကျယ်ထုတ်လုပ်နေပြီးပြပအထိတင်ပို့ရောင်းချနေပေမဲ့လူရည်ရဲ80ရာခိုင်နှုန်းလောက်ကတော့မီးမရကြပါဘူးပြည်တွင်းမှာလက်စစ်မီပူလုံမှုမရှိသေးသလိုမြို့ကြီးပြကြီးတွေမှာတော့ပုံမှန်မီးမပေးနိုင်တဲ့အတွက်ကန့်ကွက်ဆန္ဒပြပွဲတွေနဲ့လည်းကြုံခဲ့ရဘူးပါတယ်ကမ္ဘာပိုင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံအက်တိုလက်ရေးစက်ကတော့လူရည်30ရာခိုင်နှုန်းသာလက်စစ်မီရရှိနေတဲ့မြန်မာနိုင်ငံမှာအထူးသဖြင့်ကြီးလက်ဒေသတွေရဲ့လူအချက်ကပိုပြီးကြီးမားတယ်လို့ပြောပါတယ
် If you look at many part of urban areas actually the rate could go as high as 75%
ရိုးရိုးဒေသတော်တော်များများကိုကြီးမယ်ဆိုရင်85ရာခိုင်နှုန်းလောက်အထိရှိနေတာတွေ့ရမှာပါဒါပေမဲ့လည်းပြန်မြ30ရာခိုင်နှုန်းလောက်ပဲရနေတဲ့အတွက်ကြီးလက်ဒေသတွေမှာအကြီးအကျယ်နှိမ့်ချနေတယ်ဆိုတာထည့်သွင်းစဉ်းစားရမှာပါ
လစ်စတာလိုအပ်ချက်ကိုဖြည့်ဆည်းနိုင်မှုစီမံကိန်းတွေချကျိုးပန်းနေပေမဲ့လည်းမကြာခဏဆိုသလိုဒေသခံတွေအထူးသဖြင့်တိုင်းရင်းသားဒေသတွေမှာမီးမရတဲ့အပြင်မြေယာဆုံးရှုံးမှုတွေပြစ်ကတ်တွေနဲ့လည်းကြုံရတတ်ပါတယ်။စွန့်ရင်စီမံကိန်းတွေကရရှိလာတာတွေကိုလည်းဒေသခံတွေပြည်ပြည်ဝဝမခံစားရတာတွေဟာလည်းမကျေနပ်စရာဖြစ်နေရတာပါ။ကြားပြည်နယ်ကလော်ပီတာရေယာလစ်စစ်ထုတ်လုပ်ရေးလုပ်ငန်းအဆိုရင်လည်းမီကာဝတ်210ထိထုတ်လုပ်နေပေမဲ့15မီကာဝတ်ကိုသာပြည်နယ်တွင်းမှာသုံးစွဲခွင့်ရပါတယ်။မြန်မာနိုင်ငံမှာတန်းဝိနဲ့ကြောင်မီးသွေးကစွန့်ရင်ထုတ်လုပ်မှုတွေတွန်းမြင့်လာနေပေမဲ့အဓိကအဖြစ်ကတော့ရေအားလျှပ်စစ်ထုတ်လုပ်ရေးပေါ်အားထားနေရစေပါမြန်မာနိုင်ငံရှိပိုင်းတန်လွင်မြစ်ပေါ်မှာဆိုရင်လည်းတရုတ်နိုင်ငံရဲ့အကူအညီနဲ့ဆောက်လုပ်နေတဲ့ရေအားလျှပ်စစ်စီမံကိန်းတွေကြောင့်ပတ်ဝန်းကျင်နဲ့ဒေသခံတွေရဲ့လူနေမှုဘဝတွေကိုထိခိုက်ပျက်စီးမှာစိုးရိမ်နေကြပါတယ
်ဒီတန်လွင်မြစ်ကန်တလျှောက်မှနေတာကျွန်တော်ရှင်းတဲ့လိုမျိုးတစ်မျိုးဖြစ်မှာပေါ့တကယ်တမ်းပျောက်ကွယ်သွားမယ်ဆိုလို့ရှမ်းပေါ်မှာစားပျောက်ကွယ်သွားဒီတန်လင်းမြစ်ကပုံလွှမ်းသွားမယ်ဆိုရှင်တစ်ခုလုံးဒီတန်လင်းမြစ်တကြောမှနေတယ်ဒီသားအောင်အရင်မြက်ကောင်ပြတ်တုံးသွားမှဖြစ်တယ
်အစိုးရတာဝန်ရှိသူတွေနိုင်ငံရေးသမားတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေသာမကတော်ရုံမျိုးပါလက်စစ်မီးယာရေးဆန္ဒပြင်းပြနေတာကတော့အထင်ရှားပါဒါပေမဲ့လည်းစွန့်ရင်ဖူလုံရေးကျိုးပန်းရာကသဘောပတ်ဝန်းကျင်နဲ့လူနေမှုဘဝတွေပေါ်ဘလောက်ထိရက်ခတ်လာမလဲဆိုတာကတော့မေးစရာကိစ္စတစ်ခုဖြစ်နေရှိနေစဲလဲဖြစ်ပါတယ်ခင်ဗျာ
တော်ရရှိမြခင်ဗျာပြည်ပနိုင်ငံဒီမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေကြီးရောပြန်ပြီးစီးပွားရေးလုပ်ကြတဲ့နေရာမှာဘယ်လိုအခက်အခဲတွေရင်ဆိုင်နေရပါသလဲပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာအလို့အကန့်အခွင့်အလန်းတွေပေါ်ပေါက်လာစေမဲ့တပိုင်းတစ်နိုင်စီးပွားရေးလုပ်ငန်းလှုပ်ဆောင်လို့သူပြည်ရောပြန်မြန်မာနိုင်ငံသားတွေအတွက်နိုင်ငံတော်အစိုးရကဘယ်လိုအကူအညီတွေပေးနေပါသလဲဘယ်လိုအကူအညီတွေပေးဖို့လိုအပ်နေပါသလဲဆိုတာတွေကိုအင်္ဂါညတရိပ်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ VOA ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပြီး fax နံပါတ်ကတော့1-239-382-5552ဖြစ်ပါတယ်။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လဲဆွေးနွေးလို့တဲ့အကြောင်းအရာတွေကို MP3 အသံဖိုင်နဲ့ဖြစ်စေ email နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
ဒီကနေ့ည9:00တိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်ပါဝင်ဆွေးနွေးကြဖို့ကိုကျမတို့သောရရှင်နဲ့အားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်အခုကတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုပြောပြပေးချင်ပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးချားရှေကရာထူးကအနားယူတော့မှာပါသူရာထူးကအနားယူမဲ့အကြောင်းကိုတင်းနှင်းလာနေတော့ကသမ္မတအိုဘားမားကတရားဝင်ကြီးညာခဲ့ပါတယ်ဒီလအစောပိုင်းကျင်းပတဲ့ရွေးကောက်ပွဲအတွင်းအထက်လွှတ်တော်အမတ်နေရာအများစုကို Republican တွေအနိုင်ရပြီးတဲ့နောက် Mr. Hege ဟာပထမဆုံးယာရုကအနားယူမဲ့ဝန်ကြီးအဖွဲ့ဝင်တဦးဖြစ်လာပါတယ်။ဒီအကြောင်း VOA သတင်းတောက် Jeff Caster သတင်းပေးပို့ထားတာကိုကိုအောင်အောင်ကတင်ပြပေးပါမယ်ရှင်
။ကာကွယ်ရေးဝန်ကြီးတာဝန်ကိုနှစ်နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပြီးနောက် American ကာကွယ်ရေးဝန်ကြီး Chuck Hagel ဟာယာရုကနေနှုတ်ထွက်တော်မှာပါ မစ္စတာဟေဂယ်ဟာသူယာရူးကနေနားယူတော့မဲ့အကြောင်းလွန်ခဲ့တဲ့လကသူ့ကိုပြောခဲ့တယ်လို့သမ္မတဘရိုက်ဥဘာမာကဆိုရတဲ့ဒနင်လာနေရုံးကသမ္မတဘရိုက်ဥဘာမာဟာအင်ဘူရိုမှာချက်ဟေဂယ်နဲ့ဒုသမ္မတဂျိုးဘိုင်ဒန်တို့နှစ်ဦးချန်ရံပြီးအခုလိုပြောခဲ့တာပါကာဝေးဝန်ကြီးဟေဂယ်ဟာသူ့အစိုးရအဖွဲ့အတွင်းတာဝန်ထမ်းဆောင်စဉ်မှာအီဗိုလာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုနဲ့ IS အစွန်းရောက်တွေကိုနှိမ်နင်းတဲ့ကိစ္စတွေကိုပူးပေါင်းဖြေရှင်းခဲ့တယ်လို့ဆိုပါတယ်
This decision does not come easily to him, but I consider myself
ဒီဆုံးဖြတ်ချက်ကိုသူလည်းကူကူနဲ့ချခဲ့တာတော့မဟုတ်ပါဘူး။ဒါပေမဲ့လည်းကျွန်တော်အစိုးရအဖွဲ့အတွင်းမှာနှစ်နှစ်တာသူတာဝန်ထမ်းဆောင်ခဲ့တာကတော့ကျွန်တော်အတွက်အင်မတန်ကံကောင်းတဲ့အခွင့်အရေးတစ်ခုပါ။အခုလိုအရေးကြီးတဲ့ကာလမှာကျွန်တော်တို့တပ်ဖွဲ့တွေကိုတာဝန်ယူကင်တွယ်မဲ့မစ္စတာဟေဂယ်ရဲ့နေရာကိုစက္ကန့်မဲ့သူကိုကျွန်တော်ရွေးချယ်ပြီးတဲ့နောက်အထက်လွှတ်တော်ကအတည်ပြုပြီးတဲ့အချိန်ထိမစ္စတာဟေဂယ်အနေနဲ့တာဝန်ဆက်ထမ်းဆောင်သွားမယ့်အတွက်လည်းကျေးဇူးတင်ပါတယ်ဆိုပြီးသမ္မတဥပမာကပြောတော်တာပါ။ဗီယက်နမ်စစ်ပြန်စစ်မှုထမ်းအောင်ဘွားကနေနိုင်ငံရေးသမားဖြစ်လာတဲ့မစ္စတာဟေဂယ်ဟာအမေရိကန်ပြည်ထောင်စုမြို့သားလုံခြုံရေးနဲ့စစ်မှုရန်တွေအတွက်ဘဝတစ်လျှောက်လုံးပေးဆက်ခဲ့တဲ့ထူးခြားတဲ့ကာကွယ်ရေးဝန်ကြီးတယောက်ဖြစ်ပါတယ်ဆိုပြီးတော့လည်းသမ္မတဥဘာမာကပြောပါရတယ်။ဒီကာကွယ်ရေးဝန်ကြီးတာဝန်ကိုထမ်းဆောင်ရတာဟာဘဝတစ်လျှောက်အကြီးမားဆုံးတာဝန်ကိုထမ်းဆောင်ခဲ့ရတာဖြစ်တယ်လို့မစ္စတာဟေဂယ်ကပြောပါရတယ်
။ I believe we have set not only this department the department
ကာကွယ်ရေးဝန်ကြီးဌာနအတွက်သာမဟုတ်ဘဲဟိုလုံခြုံတဲ့တည်ငြိမ်ပြီးတော့ချမ်းသာကြွယ်ဝတဲ့နိုင်ငံဖြစ်အောင်ကျွန်တော်တို့ဆောင်ရွက်ခဲ့တယ်လို့ယုံကြည်ပါတယ်။အဲ့ဒီလိုသားကျွန်တော်တို့မြုံကြည်ခဲ့ဘူးဆိုရင်ဒီလောက်တွေပြီးမြောက်အောင်မြင်နိုင်ခဲ့မှာမဟုတ်ပါဘူး
။အခုလအစောပိုင်းအတွင်းအထက်လွှတ်တော်အမတ်နေရအများစုကို Republican တွေအနိုင်ရရှိပြီးနောက်ဝန်ကြီး Hegel ဟာယာရုကနေနှုတ်ထွက်ရတဲ့ဝန်ကြီးအဖွဲ့ဝင်တဦးဖြစ်လာပါတယ်။နိုင်ငံတော်ရှေ့နေချုပ် Eric Holder လည်းသူယာရုကနေအားယူမယ်လို့စက်တင်ဘာလအတွင်းကပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းသူတို့နေရာကိုဆက်ခံမဲ့သူအတီးပြုတ်သတ်မှတ်ပြီးချိန်အထိသူတို့နှစ်ဦးလုံးဟာဒီတာဝန်တွေကိုဆက်ထမ်းဆောင်ရမှာပါ။လိုခဲ့တဲ့နိုဝင်ဘာလလယ်တုန်းကလွှတ်တော်ကြားနာပွဲတွေတက်ရောက်ဖို့ရှိတဲ့အတွက်ဝန်ကြီးဟေဂယ်ဟာမြန်မာနဲ့ဗီယက်နမ်နိုင်ငံတွေကိုတွားရောက်မဲ့ခီးစဉ်တွေကိုလည်းရွှေ့ဆိုင်းခဲ့ပူပါရယ်
။ကိုအောင်ပြောပြပေးခဲ့တာပါရှင်။အင်္ဂါနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်တွေမှကြားခင်မှာပြီးဆုံးတော့မှာပါ။VOA Radio အစီအစဉ်ပြီးမှာတော့ VOA ရုပ်မြင်သားကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲအထိ Asia Set 7ဂျူရုကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ကြပါလိမ့်ရှင်။အခုကတော့ကြာနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမှတ်အေးသန္နာကျော်ကကြီးညာပေးပါမယ်။
အမေရိကန်ပြည်အောင်စုနဲ့ဥရောပကိုလိုနီဝါဒီအင်အားကြီးနိုင်ငံတွေဟာအီရန်ရဲ့နျူကလ িয়ার ရေညှိနှိုင်းမှုတွေအတွင်းမှာအီရန်ကိုဒုထောက်လာအောင်လှုံ့ဆော်တဲ့ကြိုးပမ်းချက်တွေမအောင်မမြင်ဖြစ်သွားပြီလို့အီရန်ခေါင်းဆောင်ကြီးအာယာတိုလာအာလီဟာမနီကပြောလိုက်ပါတယ်။အီရန်ရဲ့နျူကလ িয়ার ရေဆွေးနွေးပွဲတွေကိုနောက်နှစ်လည်းအထည်ဆက်လုပ်သွားဖို့အီရန်နဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေသဘောတူလိုက်ပြီးတဲ့နောက်မှာအခုလိုမျိုးသူရဲ့ပထမဦးဆုံးအကြိမ်မှတ်ချက်ထွက်လာတာဖြစ်ပါတယ်။အမေရိကန်ပြည်အောင်စု Ferguson မြို့မှာလူပြူရဲအရာရှိတူကပစ်လိုက်လို့တေသွားရတဲ့လက်နက်မဲ့အာဖရိကနယ်ပွားဆယ်ကျော်သက်တူရဲ့အမှုကိုတရားရုံးမှာစီရင်ဆုံးဖြတ်တော့ရဲအရာရှိကိုပြစ်ဒဏ်မချဘူးလို့တရားရုံးကအမိန့်ထွက်လာပြီးတဲ့နောက်မှာတော့ Ferguson မြို့မှာအခုလပိုင်းနေ့အတွင်းအခြေအနေအဆိုးရွားဆုံးစူပူအုံကျွမ်းမှုတွေဖြစ်နေပါတယ်။အဆောက်အုံဆယ်လုံးမကမီးရှို့ခံရပြီးတော့တော်တော်များများလောင်ကျွမ်းသွားပြီလို့ St. Louis မြို့နယ်ရဲမှုကပြောပါတယ်။ညအိုးပိုင်းကလည်းရဲကားတွေကိုမီးရှို့ပို့လာပြီးတော့ရဲတွေကိုပစ္စည်းတွေနဲ့ပစ်ပေါက်တဲ့အစနာပြသူတွေကိုမိဂိုးဘုံတွေမျက်ရည်ယူဘုံတွေနဲ့လူစုခွဲခဲ့ရပါတယ်ဟောင်ကောင်မှာဒီမိုကရေစီရေးဆန္ဒပြသူတွေနှစ်လနီးပါးစခန်းချနေရာယူထားတဲ့ဆန္ဒပြနေရာတစ်ခုကလမ်းပေါ်ကအတားဆီးတွေကိုအာဏာပိုင်တွေကဒုတိယအကြိမ်ဖြစ်နေအရှင်းလင်းလိုက်ပါတယ်။မွန်ခော့ခရိုင်အာကလီလမ်းပေါ်ကအတားဆီးတွေကိုရဲတပ်ဖွဲ့ဝင်အများပြားရဲ့အကူအညီနဲ့တရားရုံးဝန်ထမ်းတွေဒီကနေ့မနက်ပိုင်းမှာရှင်းလင်းလိုက်ကြတာဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်ရေးတန်တာကျော်ကြီးညာပေးခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Audrius Rigis ဖြစ်ပါတယ်ရှင် VOA American တာညနေခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.